မနက်ကမှကိုဗစ်ရောဂါကူးစက်မှုပြင်သိဆုံးမှုပါတိုးလာနေတာကြောင့်ပြည်သူတွေအနေနဲ့ရောဂါကာကွယ်ရေးအပြည့်အဝလုပ်ဆောင်ကြဖို့ကိုကျန်းမာရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကပုံမှန်ပါဇက်နဲ့နှာခေါင်းစည်းတက်တာလက်ဆေးတာခက်ခွာခွာနေတာအပြင်အထူးသဖြင့်ကူးစက်မှုများများပြန့်နိုင်တဲ့လူများစုဝေးရာနေရာတွေဖြစ်တဲ့ဈေးဆေးရုံအလုပ်ရုံဖုံးကြီးကြောင်းတက်မတော်နဲ့ရဲဝန်တန်းဝင်းနဲ့လူအုံနဲ့ထောင်တွေမှာစားသောက်ချိန်တွေခွာစားကြဖို့နဲ့အဝင်ထွက်ကန့်သတ်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒါပြင်သိဆုံးမှုရှော့ချနိုင်ရေးဆေးရုံနေရာတစ်တေပြင်းနေတာအပြင်တက်မတော်နဲ့လည်းပူးပေါင်းဆောင်ရွက်ပြီးဆေးရုံဝန်ထမ်းတွေထပ်ဖြည့်စည်းရေးစီကြောင်းကဆရာဝန်တွေနဲ့ဘွဲလွန်တက်နေသူတွေကိုပါဝင်ကူဖို့ပြင်ထားတယ်လို့ဝန်ကြီးကပြောပါတယ်။ဂူလိုချိန်မှာဆေးပစ္စည်းတွေမလုံမလောက်ဖြစ်နေတယ်လို့လူမှုကွန်ရက်မီဒီယာမှာစိုးရိမ်တကြီးပြောဆိုနေကြသလိုမဟုတ်ပဲလိုအပ်တာတွေကိုအမြဲကြည့်နိုင်တဲ့ကွန်ပျူတာဒက်ရှ်ဘုတ်စနစ်နဲ့လိုအပ်တာချက်ချင်းကြိုသိပြီးတော့အပြည့်အဝပံ့ပိုးပေးနေတယ်လို့ဒေါက်တာမြင့်ထွေးကရှင်းပြပါတယ်
။ဒီနိုင်ငံမှာဒီကိုဗစ်နဲ့ပတ်သက်တဲ့ပစ္စည်းလက်ကျန်စင်းရှိရဲကျွန်တော်ဘုံမှာလည်းဒီလက်ကျန်စင်းရှိတယ်။အဲ့လက်ကျန်စင်းတွေကိုကြည့်ပြီးတော့ကျွန်တော်ကတရားနေပြီးတော့ဟိုအကုန်လုံးမပြအောင်ပေါ့လေ။ PPE ရအစား mask အစားအကုန်လုံးပေါ့လေ။ goggle ရအစားအကုန်လုံးမပြအောင်ကျွန်တော်ပြီးတယ်။အဲ့ဒီချက်တော့ကျွန်တော်လုံတာပြောချင်ပါတယ်။ဟောပြည်သူတွေကစိုးရိမ်မှာသူ့ Facebook မှာတင်ရတယ်လေ။ဟာဟိုမှမရှိပါဘူး။ဒါမရှိပါဘူးဆိုတော့အမှန်တော့အဲ့လိုမဟုတ်ပါဘူး။ရှိပါတယ်။ကျွန်တော်ကအလုံအလောက်ကိုတရားနေပြီးသားပါတယ်။အရှံပဲလဲကျွန်တော်ဝယ်ထားတယ်။ဒီ COVID အချိန်မှာအဓိကအရေးကြ logistic ပါ။
ဒါပြင်အမြန်စစ်ဆေးနိုင်မဲ့ antigen test kit 4သိန်းနဲ့တောင်ကိုရီးယားနိုင်ငံကရောင်းနေသလိုအမေရိကန်ကနာမည်ကြီး Airbus ဆေးကုမ္ပဏီဘက်ကလည်း test kit တွေမှာဖို့အတွက်ဆက်သွယ်လာပြီဖြစ်လို့ပိုစစ်ပိုတွေ့ပိုထိန်ချုပ်ဖို့ကြိုးပမ်းနေတယ်လို့ဝန်ကြီးကပြောပါတယ်။မနေ့စက်တင်ဘာ29ရက်နေ့ကတော့ COVID-19 နောက်ထပ်ကူးစက်သူ995ယောက်နဲ့သေဆုံးသူ26ယောက်ရှိတာကြောင့်စုစုပေါင်းရောဂါကူးစက်သူ12425ယောက်နဲ့သေဆုံးသူ184ယောက်ရှိသွားပြီဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။